အခုလိုနိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့ရင်ဆိုင်နေရတဲ့ Reuters သတင်းတောက်မြန်မာသတင်းသမားနှစ်ဦးကိုဆက်လက်ရုံးတင်စစ်ဆေးနေတဲ့အချိန်မှာပဲသူတို့နှစ်ယောက်ပြန်လွတ်မြောက်ရေးနိုင်ငံတကာကတိုက်တွန်းတောင်းဆိုမှုတွေလည်းဆက်လက်ထွက်ပေါ်နေပါတယ်။နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံအမတ်ကြီး Sam Brownback ကလည်းသတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကိုပြန်လွတ်ပေးဖို့တိုက်တွန်းခဲ့ပါတယ်။အပြည့်အစုံကိုကိုညာဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နယ်စပ်ရိုဟင်ဂျာဒုက္ခသည်စခန်းတွေကိုတွားရောက်လေ့လာခဲ့တဲ့နိုင်ငံတကာဘာသာရေးလွတ်လပ်ခွင့်ဆိုင်ရာအမေရိကန်သံအမတ်ကြီးဆမ်ဘရောင်းဘက်ကရခိုင်ပြည်နယ်အရေးသတင်းစုံစမ်းဖော်ထုတ်ခဲ့တဲ့ Reuters သတင်းတောက်ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့နှစ်ဦးကိုအမြန်ဆုံးပြန်လွှတ်ပေးဖို့တောင်းဆိုလိုက်ပါတယ်
။ And I do want to thank in particular the journalist community that has done a great deal of the early fact finding and their journalists that are in jail.And they should be released.
တရင်တော့အတိုင်းဝိုင်းကိုကျွန်တော်ကျေးဇူးတင်ပါတယ်။ကြီးမားတဲ့လှုပ်ဆောင်ချက်တွေအတွက်အထူးသဖြင့်ရိုင်ဂျာရေးနဲ့ပတ်သက်ပြီးစောပိုင်းမှာတရင်ချက်လက်တွေရယူခဲ့လို့ဖန်ဆီးခံနေရတဲ့တရင်တော့တွေကိုပြန်လွှတ်ပေးတင်ပါပြီ။တရင်လွတ်လပ်ခွင့်ကိုလေးစားတဲ့အနေနဲ့တရင်တော့တွေကိုမြန်မာနိုင်ငံတဲမှာရောဒေတာတွင်းမှာပါလွတ်လွတ်လပ်လပ်သွားလာလှုပ်ရှားခွင့်ပေးတင်ပါတယ်။ဒီလိုမျိုးကိစ္စတွေကိုဖော်ထုတ်ဖို့အတွက်တရင်လွတ်လပ်ခွင့်ရှိဖို့လိုပါတယ်။
နိုင်ငံတော်လျှို့ဝှက်ချက်အဥပဒေဖောက်ပြန်မှုနဲ့အဖမ်းဆီးခံရတဲ့ Riders တရင်တော့ကိုဝါလုံးနဲ့ကုကျော်စိုးဦးတို့နှစ်ဦးရဲ့အမှုကိုဧပြီလ20ဒီကနေ့ရန်ကုန်မြောက်ပိုင်းခရိုင်တရားရုံးမှာ14ချိန်မြောက်ရုံးထုတ်စစ်ဆေးခဲ့ပြီးအမှုအခြေအနေနဲ့ပတ်သက်လို့အားရမိကြောင်းနဲ့တရင်ဖော်ထုတ်တင်ပြမှုတွေအတွက်မကြသေးခင်ကကမ္ဘာပူလီဇာဆွရခဲ့တဲ့ Riders တရင်တော့တွေအတွက်ဂုဏ်ယူမိကြောင်းရုံးထုတ်လာစဉ်မှာကိုဝါလုံးကပြောသွားပါတယ်
ကျွန်တော်တို့အင်တာနက်မှာအားရပါတယ်ဟိုအဓိကတော့အမှုနဲ့ပတ်သက်လို့တော့ကျွန်တော်ပြီးမှကျွန်တော်ပြောမှဖြစ်ပါတယ်ဟိုကျွန်တော်တို့သတင်းစာတွေကကဘာမှဟိုအင်တာနက်မှာဂုဏ်ယူမှုတရားကောင်းတဲ့ဟိုလုပ်ရည်တွေကျွန်တော်တို့လုပ်ပြနိုင်ငံအထူးသဖြင့်ကျွန်တော်တို့မြန်မာသတင်းစာတွေကလည်းပဲကဘာတွေမှာမညံဘူးဆိုတာကိုကျွန်တော်ပြောချင်ပါတယ်ဟိုကုစိုးစရာတို့အခုလို့ရသွားတာဟိုကျွန်တော်အင်တာနက်မှာဝန်တာပြီးတော့ထောင်ထဲမှာနေရပြီပဲလို့ကျွန်တော်အားထက်ပါတယ
်မကြမ်းသေးမီကနိုင်ငံတော်သမ္မတကလူငယ်ချမ်းသာအခွင့်အရေးပေးခဲ့တာကြောင့်ဒီတစ်ပတ်ရုံးကြီးမှာသူခင်မွန်ပြန်လွတ်လာမယ်လို့မျှော်လင့်ထားပေမဲ့အခုတော့စိတ်ပြက်စရာအခြေအနေတွေနဲ့ရင်ဆိုင်နေရကြောင်းအဖမ်းစီကန် Riders သတင်းတော့ကုကျော်စိုးဦးရဲ့ဇနီးမတ်ချစ်စုဝင်းကပြောပါတယ
်။ပဲရုံးချင်းကတော့အကုန်ရီမဲချက်တွေထားတာပေါ့နော်စီတောင်းနေဒီပဲကတော့တိတ်ပြီးတော့ရီမဲချက်တွေအကုန်ပြက်စစ်ကုန်တော့စိတ်ကတိတ်ပြီးတော့မပါတော့
ဘူး။ Riders သတင်းတော့ကိုဝါလုံးနဲ့ကုကျော်စိုးဦးတို့နှစ်ဦးကိုပြန်လွှတ်ပေးဖို့အမေရိကန်ပြည်ထောင်စုဗီဒိန်အပါဝင်လန်ဒမကနဲ့ဥရောပသမဂ္ဂတို့ကပါတောင်းဆိုခဲ့ကြသလို AI HRW စတဲ့လူအခွင့်အရေးအဖွဲ့တွေနဲ့ RSF CBJ စတဲ့နိုင်ငံတကာသတင်းလွတ်လပ်ခွင့်အဖွဲ့တွေကပါတောင်းဆိုထားကြပါတယ် Riders သတင်းဌာနကတော့ကိုဝါလုံးနဲ့ကိုကျော်စိုးဦးတို့ကို2018မတ်လဇန်နွန်းကနယူးယောက်မှာကျင်းပတဲ့အခမ်းအနားတစ်ခုမှာဘာရွန်စုကိုချီးမြှင့်ထားပါတယ်ခင်ဗျာ